Venezuela နိုင်ငံရဲ့ထောင်လိုင်းရေးဌာနဘောင်းပေါ်မှာတန်ခတ်အရေးယူမှုကိုရုတ်သိမ်းလိုက်တဲ့နဲ့နိုင်ငံရဲ့ပြည်နယ်25ခုကအထူးတရားရုံးတွေအတွက်ပြစ်ဒဏ်ခတ်ဖို့နဲ့သမ္မတနီကိုလတ်စ်မာဒူရိုဖြုတ်ချရေးအတွက်နီလန်အားလုံးကိုရွေးချယ်စရာဖြစ်နေဆက်ပြီးထားရှိကြောင်းအမေရိကန်ဒုသမ္မတမိုက်ပန်ဆာသတိပေးရင်း Venezuela ပေါ်မှာစုပေးတံပေးစနစ်ကျင့်သုံးဖို့အတွက်ရည်ရွယ်တဲ့မိန့်ခွန်းကိုပြောကြားခဲ့ပါတယ်။အင်ကာနဲ့အမေရိကန်နိုင်ငံရဲ့ဌာနမှာကျင်းပတဲ့အမေရိကတိုက်နိုင်ငံနဲ့နှစ်ပတ်လည်ညီလာခံမှာဒုသမ္မတပန်ဆာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရှေးရပါအရေးယူနိုင်ခြင်းရှိကြောင်းဒုသမ္မတရဲ့ပြောကြားချက်အတွက်ညီလာခံတက်ရောက်လာသူတွေကတိတ်တိတ်ဆိတ်နေပြီးတော့တုံ့ပြန်ခဲ့ကြပါတယ်။ဒုသမ္မတကချက်ချင်းပဲ Venezuela ပြည်သူတွေလွတ်လပ်ရေးပြန်ရခြင်းတည်းအမေရိကန်ပြည်ထောင်စုကတသားတည်းရည်တည်မှာဖြစ်ကြောင်းပြောကြားပြီးကတိပေးကခဲ့ပါတယ်။ American Pentagon စစ်ဌာနချုပ်ကဂျွန်လာထဲမှာစစ်ဆေးရုံတင်မောကြီး USNS Comfort ကို Venezuela ဒေသကို9လကြာဆစ်လွတ်ပြီး Venezuela ဒုက္ခသည်တွေနဲ့ပြည်သူတွေအတွက်ဆေးဝါးကုသရေးဆိုင်ရာအကူအညီတွေပေးမှာဖြစ်ကြောင်းလည်းဒုသမ္မတကအတည်ပြုပြောကြားခဲ့ပါတယ်။ Venezuela ရဲ့ SCBN ထောက်လိုင်းအခြေကဲဗိုလ်ချုပ်ကြီး Manuel Figueroa အပေါ်မှာအရေးယူတန်ခတ်ထားမှုကို American ဘဏ္ဍာရေးဝန်ကြီးဌာနကအင်ကာနဲ့မှာပယ်ဖျက်ပေးခဲ့တာပါ။သမ္မတမာဒူရိုကိုထောက်ခံမှုအားနည်းစွာသွားစီဖို့အတွက်ရည်ရွယ်ပြီးဆေးဝါးရေးဆိုင်ရာနဲ့အစိုးရအမှုထမ်း150လောက်ကိုအမေရိကန်အစိုးရတန်ခတ်အရေးယူထားတဲ့ထဲမှာဒီထောင်ထဲအခြေကျလဲပါဝင်နေတာပါ